ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာမြန်မာနိုင်ငံအတွက်မှာယူထားတဲ့တရုတ်နဲ့ရုရှားတို့ကာကွယ်ဆေးတွေဘယ်လောက်အထိအထောက်အပံ့ဖြစ်နိုင်မလဲဆိုတဲ့အပေါ်ကြွမ်းကျင်သူတွေကြားအမြင်အမျိုးမျိုးရှိနေပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရုရှားနဲ့တရုတ်နိုင်ငံတို့ကာကွယ်ဆေးတွေမြန်မာနိုင်ငံကိုမကြခင်ရောက်ရှိလာတော့မယ်လို့တောက်ကြနေကပြောခဲ့တာပါ။ဒီအကြောင်းဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကတင်ပြမှာပါ။
ဟုတ်ကဲ့ဗဟိုကုသယောဂတိုက်ဖြတ်ရေးဌာနကွယ်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးက
ဒီလာတဲ့ဒုတိယဘက်အကုံတတိယဘက်လောက်မှာတရုတ်နိုင်ငံဆိုင်းနိုဘက်ကကွယ်ဆေးတန်းရောက်ရှိဖို့ရှိတယ်။ဒါပြင်ဒီလာထဲမှာပဲနောက်ထပ်တန်းလဲတရုတ်နိုင်ငံကကွယ်ဆေးပဲရောက်ရှိနိုင်ဖို့ရှိပါတယ်။ရုရှားကလည်းကကွယ်ဆေးနှစ်တန်းမှယူထားပြီးဖြစ်ပါတယ်။လောလောဆယ်ရုရှားနိုင်ငံမှာလည်းယောဂဖြစ်ပွားမှုလည်းလက်ရှိမှာဆိုလို့ရှိရင်များနေစေရုရှားနိုင်ငံမှာလည်းကကွယ်ဆေးထုတ်လုပ်တဲ့အခါမှာလည်းအကန့်အသတ်ရှိပါတယ်။အဲ့ခါကျတော့နှစ်တန်းတည်းရเนาะအချို့တော့ပမာဏအနေနဲ့တော့မများပါဘူး။မကြာမီရောက်လာဖို့ရှိပါတယ်။ရုရှားရဲ့ကောက်ွယ်ဆေးထိရောက်မှုကလည်း vaccine efficacy ကလည်း 92% လောက်ရှိပါတယ်။ဒါလောလောဆယ်တော့သူက WHO ရဲ့အရေးပေါ်အသုံးပြုရမယ့်ဆေးစင်းနဲ့မှမပါပြီပဲလို့မကြာမီအချိန်အတွင်းမှာပါလာနိုင်ဖို့ရှိပါတယ်။လက်ရှိ EU ကောက်ွယ်ဆေးတဲ့မှာပါဝင်တဲ့တရုတ်နိုင်ငံကောက်ွယ်ဆေးတွေသည်အစွမ်းထက်ပါတယ
်။ဒါပေမဲ့နယူးယောက်မြို့ Wake of Fight ဆေးရုံကဒေါက်တာဆေးရသက်က
ဒီ Russia vaccine ပေါ့နော် WHO ကလည်းတရုတ်ဝင်သုံးနိုင်ငံရှိတဲ့ဆေးရင်ထဲမှာတော့မထည့်ထားသေးပါဘူး။ဒါပေမဲ့လည်းသုံးတဲ့နိုင်ငံကြီးရှိပါတယ်အများကြီးတော့မဟုတ်ပါဘူးကျွန်တော်နားလေတော့ကတော့ဘရာဇီးလ်မှာသုံးတယ်အာဂျင်တီးနားမှာသုံးတယ်ယူရိုပီယန်ကန်ထရီမှာတခုမှတော့သုံးတယ်လို့ပြောတယ်ဒီလွန်ခဲ့တဲ့တစ်လအတွင်းမှာအိန္ဒိယမှာတော်တော်လေးကိုသုံးခဲ့တယ်ဟိုတခုပဲရှိတာကသူကဒီလက်ရှိအိန္ဒိယမှာသုံးတယ် AstraZeneca Johnson and Johnson ပေါ့နော် so through the platform အတူတူပဲ adenovirus ကိုသုံးပြီးတော့လုပ်ထားတာပေါ့နော် so safety အရတော့ safe ဖြစ်တယ်လို့တော့ယူဆလို့ရမယ်တကူပဲရှိတာသူကတရားဝင်ကဘာကိုချပြထားတဲ့ data တော့မရှိဘူး
ဒီနေရာမှာလက်ရှိတကဘာလုံးကိုရောမြန်မာနိုင်ငံကိုပါပြန့်နှံ့နေပြီး covid လိုင်းတွေစထန်လာစေတဲ့အိန္ဒိယကမျိုးကွက်သစ်အတွက်ရောဒီကာကွယ်ဆေးတွေဘလို့ရှိနိုင်ပါလဲလို့မေးရမှာဒေါက်တာခင်ခင်ကြီးက
လက်ရှိ EU ကာကွယ်ဆေးတွေမှာပါဝင်တဲ့ဒီတရုတ်နိုင်ငံကာကွယ်ဆေးတွေဒီ WHO ရဲ့ပြောစကားအရဆိုလို့ရှိရင်လက်ရှိဒေါက်တာ virus ပေါ်မှာထိရောက်မှုရှိတယ်လို့ပြောပါတယ်ပြင်းထန်စွာနာမကျန်းဖြစ်မှုဆေးရုံတက်ရောက်ရမှုကနေရနေပြီးတော့90%ကျော်ကာကွယ်နိုင်တယ်လို့ပြောပါတယ်ဒီနေရာမှာရုရှားကကာကွယ်ဆေးတွေလဲအာနိသင်ရှိမှုက92%ဆိုတော့ mRNA မှာဆို Pfizer 95 Moderna 94စသဖြင့်ဒီလိုနဲ့ဆိုလို့ရှိရင်ဒါမတိတ်မင်းတော့ရှိနေတဲ့အနေအထားမှာရှိပါတယ
်ဒီပေါ်ဒေါက်တာဆရာသက်ကတော့တန်တရားအများကြီးရှိတယ်လို့ရှင်းပြပါတယ
်ဒီ efficacy ကတော့ဒီ adenovirus platform ဖြစ်တဲ့အတွက်ကြောင့် AstraZeneca Johnson & Johnson ကတော့ warning တော့မရောက်ခဲ့လိုက်ပါဘူးဆိုတော့ဒီ AstraZeneca အတိုင်းပဲပေါ့နော် Russia တွေကတော့ကျွန်တော်ကတော့ပြောရနေနေတော့ခက်တယ်ပေါ့ဗျာတကယ် data မရှိတော့ဒါပေမဲ့သူတို့ပြောတဲ့အရာတော့90%ရှိတယ်လို့ပြောတယ်ကျွန်တော်တော့သိတော့မယုံပါဘူးဘာဖြစ်လို့ဆိုတော့ adenovirus 4ကြောင့် AstraZeneca မှာတကယ် data ရှိပါတယ်60%ပါဝင်ကျင်ပါပဲဒါပေမဲ့လည်းတရားဝင်သူတို့ကတကဘာလုံးကိုချပြပြီးတော့လက်ခံနိုင်တော့ journal တွေတော့ပါတယ်ညီမတို့ကတခုမှမလုပ်ခဲ့ဘူးတရုတ် vaccine တော့မှလုပ်ခဲ့တယ်ဒါတော့မှအခုတရုတ် vaccine ဆိုရင် efficacy ကဒီလောက်ကြီးကြီးမဖြစ်လာဘူးတရုတ် vaccine တော့ဒီ spike protein ကို targeted လုပ်ပြီးတော့လုပ်တဲ့ဟာမဟုတ်တဲ့အတွက်ကြောင့်အခုလောလောလတ်လတ်ပဲ Indonesia မှာနေတူတယ် one of the scientists ကဒီ catch it up the covid ပေါ့နော်ကျွန်တော်ထင်ရတာတော့အခုချိန်မှာတော့ delta လို့ပဲထင်ပါတယ်တေချာတဲ့တခုကကျွန်တော်သိတာ AstraZeneca vaccine က delta တော်တော်လေး weak ဖြစ်ပါတယ်အခု India မှာသူတို့ AstraZeneca ကိုထိုးနေတန်းလန်းနေဒီ delta ဆိုတဲ့ကောင်ကပေါ်လာပြီးတော့ဒုက္ခတော်တော်ကြီးကိုပေးချသွားတာဆိုတော့ဒီ Russia vaccine ဒီဒီ delta ကိုတကယ်ကော effective ဖြစ်လာဆိုတာဒီနေ့ဒီချိန်ထိဘယ်သူမှမရှိပါဘူ
းအဲ့ဒီတော့ဒီတစ်ခေါက်ကာကွယ်ဆေးတွေရောက်လာရင်ဘယ်လိုဦးစားပေးအစီအစဉ်နဲ့ထိုးဖို့ရှိတာကိုလည်းဒေါက်တာခင်ခင်ကြီးက
ကာကွယ်ဆေးကိုဘယ်သူတွေဦးစားပေးထိုးနိုင်မလဲဆိုတာကတော့ဒါကတော့တေချာ vaccine deployment plan တွေလုပ်နေပါတယ်ဒီနေရာမှာလည်းမနေ့ကပြောင်စုဝင်ကြီးကျမကြီးနားအောင်ဝင်ကြီးဌာနပြောင်စုဝင်ကြီးလည်းပြောထားပါတယ်အသက်ကြီးတဲ့သူတွေနောက်ခံယောဂရှိတဲ့သူတွေဘန်လုပ်ငန်းလုပ်တဲ့သူတွေနောက်တစ်ခုအများနဲ့ဆက်သွယ်ပြီးတော့ဒီလောက်ရတဲ့ဒီဝန်ဆောင်မှုလုပ်ငန်းတွေလုပ်တဲ့လူတွေကျွန်တော်တို့ပုဂ္ဂလိကကျမကြီးဝန်ထမ်းပုဂ္ဂိုလ်ကျမကြီးမှာလုပ်နေတဲ့ကျွန်တော်တို့ရဲ့လုပ်ဖော်ကန်ပက်တွေစာနာဗောလန်တီယာတွေစသဖြင့်ဒါတွေကိုထိုးပေးဖို့ဖြစ်ပါတယ်ဒီနေရာမှာကာကွယ်ဆေးရရှိပြီဆိုရင်အမြန်ဆုံးထိုးနှံဖို့အတွက်အစီအစဉ်တွေကိုလည်းတည်ချာရေးဆွဲပြီးတော့ဆောင်ရွက်လက်ရှိပါ
တကယ်တော့အခုရောက်မဲ့ကာကွယ်ဆေးတွေကနည်းလွန်းသေးတာမို့ယောဂအဖြစ်များလာတဲ့ပြည်သူတွေအားပိုကာကွယ်ဖို့အရေးကြီးနေပြီးလူစုလူဝေးရှောင်ဖို့အထူးကနဲ့ကျန်းမာရေးလူသားတွေကိုယ်တိုင်လည်းကိုယ်စီဖုန်းနဲ့ဖြည့်ရှားပေးတာနဲ့ဝိုင်းခုပေးတာတွေလုပ်ဖို့လိုနေပြီလို့တိုက်တွန်းမှုတွေရှိနေပါတယ်ခင်ဗျ